ပြည်ထောင်နောက်ကမိုးစော်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မောင်နှုံးမြို့နယ်အတွင်းအကြမ်းဖက်မှုတွေကြောင့်လူမှုအတိုင်းဝိုင်းတွင်တက်ရောက်မှုရှိလာနိုင်မဲ့အပေါ်နိုင်ငံတကာကြက်ချင်ညီကော်မတီ ICRC ကစိုးရင်ချက်တွေနဲ့အနီးကပ်စောင့်ကြည့်နေသလိုဖမ်းဆီးထိန်းသိမ်းခံရသူတွေနဲ့တွေ့ဆုံနိုင်ရေးအတွက်လည်းအစဉ်နဲ့ရှိနေတယ်လို့ပြောကြားလိုက်ပါတယ်မောင်နှုံးမြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူပေါင်း30နီးပါးမြန်မာအစိုးရကဖမ်းဆီးစစ်ဆေးနေတဲ့အချိန်မှာပဲICRC ကအခုလိုပြောကြားလိုက်တာပါမတ်တင်ကြီးထက်ကစူးစီးတင်ဆက်ထားပါတယ
်ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒေသရင်းကလူမှုအတိုင်းဝိုင်းအလုံးအတွက်စိုးရိမ်မကင်းဖြစ်ရတယ်လို့နိုင်ငံတကာချက်ချင်းဒီကော်မတီ ICRC ကပြောဆိုလိုက်ပြီးဖမ်းဆီးထိန်းသိမ်းခံရသူတွေကိုတွေ့ဆုံနိုင်ဖို့လည်းအဆင်သင့်ရှိတဲ့အကြောင်း ICRC မြန်မာရုံးရဲ့ Communication Coordinator Yun Eve Klemazu က VOA ကိုပြောပါတယ်
We follow the situation of all people affected by or potentially affected by violence in Rakhine.
အခိုင်အမာရင်းကကြမ်းဖက်မှုတွေကြောင့်ထိခိုက်လာနိုင်ခြင်းရှိသူအားလုံးအတွက်အချိန်မီကိုမျက်စိမပြတ်စောင့်ကြည့်နေပါတယ်။မြန်မာနိုင်ငံတွင်ဖမ်းဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်ပြီး ICRC ဘက်ကလှုပ်ဆောင်နေကြတယ်ရှိပါတယ်။ဒါပြင်တခြားဖမ်းဆီးထိန်းသိမ်းမှုတွေနဲ့ထောင်လွှင့်အခြေအနေတွေကိုစောင့်ကြည့်နိုင်ဖို့အတွက်မြန်မာနိုင်ငံတွင်ကကျင်းထောင်တွေကိုတွားရောက်ရေးအဆင်မင်းရှိနေပါတယ်။သို့တော့အစိုးရနဲ့ညှိနှိုင်းမှုတွေကတော့ကန့်သက်အဆင့်မှန်ထားတာကြောင့်ထုတ်ဖော်ပြောဆိုလို့တော့မရပါဘူး။
မောင်နှမ်းမြို့နယ်အတွင်းသတင်းနှစ်ပတ်နီးပါးရှိလာပြီဖြစ်တဲ့အကြမ်းဖက်မှုတွေနဲ့ဆက်ဆက်ပြီးမြန်မာအစိုးရကလူ30နီးပါးကိုဖမ်းဆီးစစ်ဆေးနေတာဖြစ်ပါတယ်။ဖမ်းဆီးထားသူတွေကိုနှိပ်စက်ညှဉ်းပန်းမှုမရှိဘဲတရားဥပဒေနဲ့အညီစုံစမ်းစစ်ဆေးနေတယ်လို့လည်းပြည်ထရေးဝန်ကြီးကပြောဆိုခဲ့သလို ICRC တို့လိုအဖွဲ့အစည်းတွေအနေနဲ့ဒီလိုထိန်းသိမ်းခံရသူတွေကိုတွေ့ဆုံမယ်ဆိုရင်လည်းကြိုဆိုတဲ့အကြောင်းပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်တွင်လုံခြုံရေးစိုးရိမ်ချက်ကြောင့်နေရရင်းတွေကနေစွန့်ခွာထွက်ပြေးနေကြရသူတွေအရေးနဲ့ပတ်သက်ပြီးလဲမြန်မာနိုင်ငံချက်ချင်းဒီအသင်းနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်း ICRC မြန်မာရုံးရဲ့ Communication Coordinator Yun Eve Klemazu က VOA ကိုပြောပါတယ
် We have concerns for all communities in Rakhine we always fear potential of violence
ကျွန်တော်တို့အနေနဲ့တော့ရခိုင်ပြည်နယ်တွင်ကလူမှုအတိုင်းအဝန်းအားလုံးအတွက်စိုးရိမ်ပါတယ်။ဒီအခြေအနေကိုနီးနီးကပ်ကပ်စောင့်ကြည့်နေပါတယ်။ဒါ့အပြင်မြန်မာနိုင်ငံချက်ချင်းဒီအသင်းနဲ့လည်းနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်နေပါတယ်။ကျွန်တော်တို့ရဲ့အဓိကမိဖက်ဖြစ်တဲ့မြန်မာချက်ချင်းဒီအသင်းကလည်းအခြေအနေကိုစောင့်ကြည့်နေပါတယ်။သူတို့အနေနဲ့ကျွန်တော်တို့အထောက်ပံ့ကိုလိုအပ်ရင်ကျွန်တော်တို့သွားနိုင်မှုအတွက်လည်းအဆင်သင့်ရှိနေပါတယ
်။မောင်တော်မြို့နယ်တွင်အချမ်းဖက်တိုက်ခိုက်မှုတွေကတော့သတင်းနှစ်ပတ်နီးပါးကြာမြင့်လာပြီဖြစ်ပြီးနေမြေတွင်မှာစိတ်ချလက်ချတည်ငြိမ်မှုတော့မရသေးပါဘူး။မောင်တော်မြို့နယ်တွင်ကနေသားဆောင်ရဲတပ်စခန်းအုပ်ကိုတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးမောင်တော်နေသားဆောင်တပ်ဖွဲ့ရဲမှုချုပ်မောင်မောင်ခင်နေရာမှာရဲကုတ်ကဲရဲမှုချုပ်သူရဆန်းလွင်ကိုလည်းအစားထိုးလိုက်ပါတယ်။ဒါ့အပြင်နေသားဆောင်စခန်းအုပ်ကိုတိုက်ခိုက်ခံရမှုအတွင်းအကြမ်းဖက်သမားတွေရယူသွားခဲ့တဲ့ရဲတပ်ဖွဲ့ရဲ့လက်နက်တွေကိုပြန်လည်ရတဲ့အထိတမတော်နဲ့ရဲတပ်ဖွဲ့ပူးပေါင်းရှာဖွေဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြည်ထောင်စုဝန်ကြီးကမောင်တော်မြို့မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။